ရခိုင်ပြည်နယ်ကပြည်ခိုင်နဲ့ဆက်နွယ်ပြီးတော့ပိတ်ဆို့တန်ခတ်မှုတွေအပါအဝင်နိုင်ငံတကာကဖိအားပေးနေတာတွေဟာမြန်မာနိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်ဖို့လိုအပ်တဲ့ကြောင်းမြန်မာဆွေးရွာကသတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ခိုင်ရဲ့အတွင်းလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကတန်ခတ်မှုအသစ်တွေချမှတ်လိုက်တဲ့ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာဆွေးရွာကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်တာဝန်ရှိသူတွေအဖြစ်မြမလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ဦးကို EU နဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ကြောင်းမနေ့တုန်းကပဲကြေညာလိုက်တာပါမြမအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာပြည်တွင်းကပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းတုံ့ပြန်လိုက်ပါတယ်အထူးသဖြင့်ကတော့အရေးယူတန်ခတ်မှုတွေချမှတ်ရမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လိုအပ်တယ်ဆိုတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေးက VOA မြန်မာပိုင်းကိုအခုလိုပြောပါဗျာ
မြန်မာနိုင်ငံကိုဆန့်ရှင်လုပ်မယ်ဘယ်လိုမျိုးအရေးယူတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါးကိုမထိခိုက်ဖို့လိုတယ်နံပါတ်2ကမျိုးရတယ်လို့ပြောနေတယ်ကျွန်တော်ညီညာရေးလုပ်ငန်းတွေမထိခိုက်ဖို့လိုတယ်နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြန်ပြောင်းရေးကိုမတိကျဖို့လိုတယ်ဒီအချက်တွေကကျွန်တော်ဟိုဒီလေးနဲ့ပြောတာဖြစ်တယ်ဒီအရာတွေကိုမတိကျဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
EU နဲ့ကနေဒါနိုင်ငံတွေကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့လူခွေးချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်နေကြားစောင့်တက်တဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုပြည်ဝင်ခွင့်ပိတ်ပင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာအပါအဝင်ပြစ်မှတ်ထားတန်ခတ်အရေးယူလိုက်ကြောင်းမနေ့တုန်းကကြေညာခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုလိုက်လံနှိမ်နင်းတဲ့စစ်စင်ရေးတွေအတွင်းလူခွေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့ကြောင်းလဲနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲထားပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အဆင့်အထိလူခွင့်ချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာရှိကြောင်းပြောဆိုထားပါတယ်လူခွင့်ချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကကြိုးပမ်းမှုတွေရှိနေကြောင်းနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေကလည်းအထောက်ထားခိုင်ခိုင်လုံလုံပြသနိုင်မှုလိုအပ်ကြောင်းမနေ့တုန်းကတန်ခတ်မှုတွေအပေါ်တုံ့ပြန်ရမှာဥစောထေးကအခုလိုပြောပါတယ်
မြန်မာနိုင်ငံဆိုရအနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးမြင်မြင်နေခြင်းမရှိနံပါတ်1ကမျက်စိတုံးမြင်မြင်နေတာမရှိနံပါတ်2ချက်ကဒီဟာတွေကိုကျွန်တော်တို့မတိကျကြံပြုပြစ်လူပြစ်နေတာမရှိနံပါတ်3ချက်ကချိုးဖောက်မှုတွေရှိတယ်အမှန်နဲ့ဆိုရင်ကျွန်တော်တို့ကဥပဒေနဲ့ညီတိရောက်အရေးယူမယ်ဆိုတာပြောထားတာအဲ့ဒီချက်တိုင်းမှာကျွန်တော်ကဖောင်ရနေတာအဲ့လိုမျိုးတောင်းဝန်ခံမှုတောင်းဝန်ယူမှုနဲ့ပတ်သက်လို့ဒီပုံချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆိုးဆိုးကြက်ကြက်တွေကကျွန်တော်တို့ကအများကြီးရှိတယ်အများကြီးတော့လည်းဒီဟာတွေကိုစစ်စစ်လိုက်တဲ့အခါမှာဟိုကျွန်တော်တို့အဓိကတော့နံပါတ်၁ချက်အာသာပေါ့နော်အာသာအကြံဖက်အဖွဲ့ကြီးဆောင်းရောက်ကြောင်းဖက်ပေါ်ကြီးတွေကစိုက်လို့ဒီကဒနာကြီးဖြစ်လာတယ်ဒါကိုနိုင်ငံတကာကသတိပြုဖို့လိုတယ်ဒါကြီးရဲ့ပြဿနာတွေရဲ့အဓိကဟိုပရိုဂရမ်မိတ်တာပြဿနာတွေခံပြီးရတာအာသာဆောင်းရောက်ကြောင်းဖက်အဖွဲ့ဖြစ်တယ်ဆိုတာသတိထားဖို့လိုတယ်
မနေ့တုန်းက EU နဲ့ကနေဒါနိုင်ငံတွေကအရေးယူဖို့ကြေညာလိုက်တဲ့အထဲမှာတော့ကာဝေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2015ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုနောက်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုနောက်နေကြားစောင့်တက်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှူးချုပ်တူရစန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ပါဝင်ကြပါတယ်အဲ့ဒီအထက်ကမှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနဲ့ဗိုလ်ချုပ်မမောင်စိုးတို့ကိုတော့တာဝန်ကနေဖယ်ရှားထားကြောင်းမနေ့တုန်းကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်စိုးကိုတော့အမေရိကန်ပြည်ထောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကတန်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်
။မဆုမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။